အာဖဂန်ပဋိပက္ခအဆုံးသတ်ရေးတန်တမန်ရေးအားထုတ်မှုတရအနေနဲ့တရုတ်နိုင်ငံကကူညီဖို့အစဉ်သင့်ဖြစ်နေပြီလို့ပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ယီကအာဖဂန်နိုင်ငံရဲ့ဝန်ကြီးမိုဟာမက်ဟာနစ်အက်မန်မြို့သားလုံးကြီးအချံပေအဗ်ဒူလာမိုဟစ်တို့နဲ့ညီငယ်ငယ်လာလာတွေကိုတယ်လီဖုန်းနဲ့ဆွေးနွေးခဲ့ကြပါတယ်။တရုတ်နိုင်ငံအနေနဲ့အမေရိကန်နဲ့နေတိုးတဖွဲ့ဝင်တွေအာဖဂန်နိုင်ငံကထွက်ခွာခြင်းကနေပေါ်ပေါက်လာနိုင်တဲ့ဗျံမတာအခြေအနေပေါ်မှာစိုးရိမ်မှုတိုးနေတာလည်းဖြစ်ပါတယ်။ဤနိုင်ငံအတွက်ကြိုတင်သတ်မှတ်ချက်တွေတင်ပြဖို့အပါအဝင်အာဖဂန်မှာရှိနေတဲ့အုပ်စုခွဲတွေအကြားဤနိုင်ငံတွေလှုပ်ဆောင်ပေးဖို့တရုတ်နိုင်ငံကအစဉ်သင့်ဖြစ်နေပြီလို့ဝန်ကြီးကပြောဆိုထားတာပါပြီးခဲ့တဲ့လကအမေရိကန်သမ္မတဂျိုးဘိုက်ဒန်ကအာဖဂန်ကထာဝရစစ်ပွဲတွေကိုအဆုံးသတ်ဖို့အချိန်ကျပြီလို့ပြောဆိုခဲ့ပြီးအာဖဂန်နစ္စတန်နိုင်ငံတွေကအမေရိကန်လက်ချံတပ်ဖွဲ့ဝင်2500ဝန်းကျင်ကိုစက်တင်ဘာလထဲမှာရုပ်သိမ်းပေးဖို့ကြေညာခဲ့ပါတယ်မိလာဂရေကလည်းတပ်ဖွဲ့ဝင်9000ကိုစတင်ရုပ်သိမ်းနေတာဖြစ်ပါတယ်အခုလိုတပ်ဖွဲ့ဝင်တွေရှော့ချနေမှုကလည်းအာဖဂန်ဆိုဝါတပ်ဖွဲ့တွေနဲ့တာလီဘန်တဘုံတို့ကြားတိုက်ခိုက်မှုတွေမြင့်တက်လာတာကိုလည်းတွေ့မြင်ကြရပါတယ်။အာဖဂန်တိုင်ဘက်အဖွဲ့တွေကြားဒိုက်ရိုက်ငင်းငယ်ရေးစကားပြောဆိုမှုတွေကိုပြီးခဲ့တဲ့နှစ်စက်တင်ဘာလကကာတာနိုင်ငံမှာပြုလုပ်ခဲ့ပြီးရလဒ်အနေနဲ့အမေရိကန်တပ်ဖွဲ့ဝင်တွေရုပ်သိမ်းပေးဖို့ပြီးခဲ့တဲ့ဖေဖော်ဝါရီလတည်းတာလီဘန်အနေနဲ့စာချုပ်ချုပ်ဆိုနိုင်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကတော့တရုတ်နိုင်ငံရဲ့ဝန်ကြီးဝေါင်အနေနဲ့အမေရိကန်နိုင်ငံပေါ်မှာဝေဖန်မှုတွေတိုးမြင့်လာခဲ့ပြီးတပ်ဖွဲ့ဝင်တွေရုပ်သိမ်းရေးအလင်းစလိုကတိုက်ကြရဲလို့ဆောင်ခြင်းကြောင့်ငင်းငယ်ရေးကိုထိခိုက်စေလို့ဒေသတွင်တည်ငြိမ်မှုကိုလည်းဆိုးကျိုးတက်ရောက်စေတယ်လို့ဆိုပါတယ်